Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်ပုတ်ထူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းတိုမီတာ1925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီကနေ့ပဲမှတ်ပုံတင်စီရင်သွင်းလိုက်ပါတယ်။ကတ်တဘုံနေပေါ်ညဘက်၄ရောင်းတက်ခိုက်မှုတွေထပ်မံလုပ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ရုံးကကြေညာပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့တူကြေညာပေးမှာပါ
။ကောင်းပါပြီရှင်။2015ခုနှစ်ရာမန်မက်ဆဆေဆုရှင်အဖြစ်မြန်မာနိုင်ငံမှာလူမှုရေးလုပ်ငန်းတွေကိုတက်တက်ကြွကြွဆောင်ရွက်နေတဲ့ရုပ်ရှင်သရုပ်ဆောင်ကျော်သူအရွေးချဲခံလာရပါတယ်
။ဒီလူမှုရေးဆုကြတော့ဒီဟာလဲပိုကပိုပြီးတော့အများသက်ပိုလှုပ်ရမယ်ဆိုရဲ
ဥကြောသူပါရှင်တရင်အပြည့်စုံငရောနောက်ပိုင်းမှာတင်ပြပေးပါမယ်ကြအပြင်လက်ရှိကြီးရည်လေးတံမတော်ညိနှိုင်းကုတ်ကဲရည်မှုဘိုးချုပ်ကြီးလာထေဝင်းနဲ့ကာကွယ်ရေးဦးစီးချုပ်ရည်ဘိုးချုပ်ကြီးသူရသက်ဆွေတို့ရန်ကုန်တိုင်းဒေသကြီးအတွင်းမှာပြည်ခိုင်ဖြိုးပါတီကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့တဲ့နဲ့တခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခွင့်ရင်ဆုံးတော်ဗိုလ်ထူးနဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီကနေ့ပဲမှတ်ပုံတင်စီရင်သွင်းလိုက်ပါတယ်။2012ခုနှစ်လွှတ်တော်ကြားပြတ်ရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရခဲ့တဲ့ရန်ကုန်တိုင်းကုံမှုမြို့နယ်မဲဆန္ဒနယ်မြေကနေပြန်လည်ရွေးကံမှုဒီကနေ့ပဲရှောက်လွှာတင်ခဲ့တာပါ။လွှတ်တော်အသီးသီးအတွက်နေရာအများစုမှာဝင်ရောက်ရှင်ပြိုင်မှုရည်ရထားတဲ့ NLD ပါတီကတော့ဝင်ပြိုင်မဲ့မဲဆန္ဒနယ်မြေစီရင်ပထမအတုပ်ကိုဒီကနေ့စတင်ထုတ်ပြန်ခဲ့ပါတယ်။ရွေးကောက်ပွဲမှာတခဲနဲ့အနံ့ရကိုမျှော်လင့်ထားတဲ့ NLD ပါတီဟာ88မျိုးဆက်ကျောင်းသားတွေလိုထင်ရှားတဲ့တက်ကြွလှူရှားသူတွေပညာရှင်တွေလိုကိုယ်စားလောင်းတစ်တင်နဲ့ပါဝင်ရှင်ပြိုင်မှုလည်းရည်ရွယ်ထားတာပါအနာရပြည်တော်စုချက်ခံဖွံ့ဖြိုးရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ရန်ကုန်တိုင်းတွင်းကကိုယ်စားလှယ်လောင်းစီးရင်ပထမတုပ်ကိုဒီကနေ့ကျင်းပခဲ့ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေကတော့ပြန်လည်ရွေးကံမဲ့စီးရင်မှာမပါဝင်ခဲ့ပေမဲ့ကြီးရည်လေးတက်မတော်ညီနိုင်ကုတ်ကဲမှုဗိုလ်ချုပ်ကြီးလာထေဝင်းရေတက်ကောက်ဝဲဦးစီးချုပ်ဗိုလ်ချုပ်ကြီးသူရသက်ဆွေပါဝင်အစစ်မြင့်စစ်ရာရှိတို့ပါဝင်မှာဖြစ်ပါတယ်။ကိုယ်စားလှယ်လောင်းအမည်စင်းတွေကိုတော့ဩဂုတ်လ10ရက်နေ့မှာနောက်ဆုံးထားတင်သွင်းမှုပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြီးညာသတ်မှတ်ထားပါတယ်။
အိန္ဒိယနိုင်ငံကိုအလဲပတ်ခီးရောက်နေတဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာဒီနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမော်ဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားလုံခြုံရေးကိစ္စတွေပူးပေါင်းဆောင်ရွက်ဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယတာဝန်ရှိသူတွေကထုတ်ပြောလိုက်ပါတယ်။အိန္ဒိယမြို့သားလုံခြုံရေးအချက်အလက်ပုဂ္ဂိုလ်အာချစ်ဒဗောနိုင်ငံကြားရေးဝန်ကြီးစူပရာမန်ဂျန်ဂျက်ဆီရှန်ကာအိန္ဒိယလေးတဲ့ဦးစီးချုပ်အရုပ်ရာဟာတို့နဲ့အတူအိန္ဒိယဝန်ကြီးချုပ်ကိုဗိုလ်ချုပ်ကြီးမင်းအောင်လှိုင်နယူးဒေလီမြို့တော်မှာတွေ့ဆုံခဲ့တာပါ။အိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာမြန်မာတပ်မတော်အကြီးအကဲကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်မိဖက်တိုင်းပြည်အဖြစ်အိန္ဒိယရဲ့ယက်တီချက်အပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ရေချောင်းလုံခြုံရေးပါဝင်နှစ်နိုင်ငံကြားကာကွယ်ရေးလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လို့ကြောင်းပြောကြားခဲ့တယ်လို့လည်းအိန္ဒိယအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်ကလည်းအလားတူပူးပေါင်းဆောင်ရွက်ဖို့ကတိပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေပေါ်ချီးကျူးစကားပြောကြားခဲ့တယ်လို့လည်းကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်။တကယ်တော့အိန္ဒိယဝန်ကြီးချုပ်မြန်မာနိုင်ငံကိုအလဲပတ်လာရောက်ဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတဆင့်သမ္မတဦးသိန်းစင်ကဖိတ်ကြားခဲ့တာကိုလည်းအမြန်ဆုံးလာနိုင်ဖို့စီစဉ်မှာဖြစ်တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်ကပြန်ပြောခဲ့တယ်လို့အပြန်အလှန်အနေနဲ့သမ္မတဦးသိန်းစင်ကိုလည်းအိန္ဒိယကိုဖိတ်ကြားခဲ့ပါတယ်။မြန်မာနိုင်ငံအတွက်မှအခြေစိုက်ပြီးအိန္ဒိယဘူအစိုးရကိုဆန့်ကျင်နေတဲ့နာဂတဘုံတွေလက်ချက်ကြောင့်ဖြီးခဲ့တဲ့လာထဲမှာပဲအိန္ဒိယတပ်ဖွဲ့ဝင်20လောက်တိစုံခဲ့ပြီးတဲ့နောက်မှာအိန္ဒိယဘက်ကမြန်မာနိုင်ငံတဲအထိစစ်စင်ရေးတွေလုပ်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးမှပဲမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ရဲ့ဒီနေ့အိန္ဒိယခီးစဉ်ထွက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အထူးတန်တမန်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းကြီးအင်ဂျလီနာဂျိုလီယာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်မင်းကြီးဂျိုလီယာနေပြည်တော်မှာသမ္မတဦးသိန်းစိန်ပြည်သူ့လွတ်တော်နာယကသူရဦးရှင်မင်းတို့နဲ့ဒီကနေ့မှာပဲတရားတွေ့ဆုံခဲ့ပါတယ်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးမှုအတိအကျကိုမသိရပေမဲ့သူရဦးရှင်မင်းနဲ့တွေ့ဆုံချိန်မှာတော့မြန်မာနိုင်ငံနေဆက်ဒေသတွေကအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့အခွင့်အရေးဆုံးရှုံးနေရတဲ့အကြောင်းရင်းတွေဖြစ်လက်နက်ကန်ပြစ်ကတ်တွေစီးရဲမွေးတင်မှုတွေတရားဥပဒေစိုးမိုးရေးအားနည်းချက်တွေစာရင်းနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ဆွေးနွေးခဲ့တယ်လို့လည်းသူရဦးရှိမင်းရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ပြည်ခရဲ့ဆေးညင်ချင်းဆွေးနွေးပွဲတွေကိုအစိုးရ တာဝန်ရှိသူတူဖြစ်နေတာဝန်ယူထားတဲ့ပြည်အောင်စုဝန်ကြီးဦးအောင်မင်းနဲ့ရန်ကုန်မြို့ကမြမငင်းငယ်ဖော်ဆောင်ရေးဌာန MPC မှာတွေ့ဆုံပြီးဒုက္ခသည်တွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေရသူတွေကိစ္စငင်းငယ်လုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့တယ်လို့ MPC ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အမျိုးသမီးဖွဲ့စည်းတွေအရက်ဖက်လူမှုဖွဲ့စည်းတွေအိုးအိမ်ဆုတ်ခွာထွက်ပြေးသူတွေလူငယ်တွေပါဝင်လူများပြားနဲ့တွေ့ဆုံပြီးနိုင်ငံရဲ့အနာဂတ်အတွက်စိုးရိမ်ချက်တွေနဲ့မျှော်လင့်ချက်တွေကိုဒီလူတွေစီကနေသိရှိနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲဂျိုလီကပြောဆိုထားတာပါ။နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်တဲ့အတွက်လူလူအနေနဲ့ဒီမိုကရေစီအခွင့်အရေးကိုရှင်းသုံးဖို့နဲ့ငြိမ်းချမ်းတဲ့အနာဂတ်အတွက်အထူးအရေးကြီးတဲ့ကိစ္စတွေကိုကူညီဖြည့်ရှင်းဖို့အရေးကြီးတဲ့အချိန်ကာလဖြစ်တယ်ဆိုပြီးတော့လဲပြောဆိုခဲ့တာပါ။ပထမဆုံးချင်းမြန်မာနိုင်ငံခီးစဉ်တွင်မင်းသမီးဂျိုလီယာစစ်တွင်တဲ့မြေကြီးနားမျိုးတွေကဒုက္ခသည်စခန်းတွေကိုလဲတွဲရောက်ဖို့စီစဉ်ထားပြီးဩဂုတ်လ3ရက်နေ့မှာမြန်မာနိုင်ငံကပြန်လဲထွက်ခွာဖို့လဲစီစဉ်ထားပါတယ်။
မြန်မာနိုင်ငံမှာလူမှုရေးလုပ်ငန်းတွေကိုတက်တက်ကြွကြွဆောင်ရွက်နေတဲ့ရုပ်ရှင်သေဆောင်ကိုကျော်သူကို2015ခုနှစ်ရမန်မက်ဆေးဆေးဆုရှင်ဖြစ်ရွေးချယ်လိုက်ပါတယ်။တက်ရှိထင်ရှားရှိနေသူတွေကိုကူညီတာမကကွယ်လွန်သူတွေအတွက်ကပါအနာရေးကူညီမှုအသင်းထူထောင်ပြီးဖြည့်ဆည်းပေးနေတဲ့ကိုကျော်သူရဲ့လူမှုရေးလုပ်ငန်းတွေကိုအသီးမှတ်ပြုတဲ့အနေနဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့လည်းအာရှတက်ရဲ့နိုဘယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့မက်ဆေးဆေးဆုရေးချယ်ရေးအဖွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။သူဟာနိုင်ငံလုပ်ငန်းတွေမှာစေတနာဝန်ထမ်းကူညီခဲ့တာတွေအခမဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ကလေးတွေအတွက်ပညာရေးအကူအညီပေးတာတွေလုပ်ပြီးရုပ်ရှင်သေုပ်ဆောင်ဘဝကနေစေတနာဝန်ထမ်းလူမှုရေးလုပ်ငန်းတွေမှာတက်ကြွလှူရှားသူတူဖြစ်လာခဲ့တဲ့အတွက်အာဏာပိုင်တွေရဲ့အနှောက်အယှက်ပေးမှုတွေနဲ့ရင်ဆိုင်ခဲ့ရသူတူဖြစ်တယ်လို့လည်းဒီကြေညာချက်မှာထုတ်ပြောခဲ့ပါတယ်။တကယ်တော့တာယာဝါပြောတဲ့အာရှတိုက်ဖြစ်လာစေဖို့မျှော်လင့်ချက်တွေအဖြစ်ရည်ညွှန်းပြီးချီးမြှင့်ခဲ့တဲ့2015ခုနှစ်မက်ဆေးဆေးဆုရှင်တွေထဲမှာမြန်မာနိုင်ငံကကိုကျော်သူအပြင်လာအိုစ်နိုင်ငံကရိုးရာအမွေအနှစ်ပိုးတယ်လုပ်ငန်းကိုထိန်းသိမ်းရင်းအမျိုးသမီးအခွင့်အရေးတွေကိုကာကွယ်ဖို့ကြိုးပမ်းခဲ့သူကော်မလီချက်တန်ဗွန်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရိုးရာအမှုပညာမဖြစ်အောင်ကြိုးပမ်းခဲ့သူလီဂါယာဖာနန်ဒိုအမ်ဘီဘန်ဆာနောက်အိန္ဒိယနိုင်ငံမှာဆင်းရဲသားတွေအတွက်ရေရှည်ဖွံ့ဖြိုးရေးကူညီပေးခဲ့တဲ့အန်ချုဂုပ္တာနောက်အိန္ဒိယကပဲအချင်းပြတ်ခြားစားမှုတွေကိုတိုက်ဖျက်ဖို့ကြိုးပမ်းခဲ့သူဆန်ချစ်ချန်တာဗဒီတို့လည်းပါဝင်ပါတယ်ခင်ဗျာ
မေဂန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေမေကန်တံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကတ်တဘုံနေနဲ့ပြည်ဝေနိုင်ငံက IS သွေးကြွတွေပေါ်စစ်စင်ရေးနဲ့ပတ်သက်လို့တူရကီလွှတ်တော်မှာအထူးစီဝဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲကတ်တဘုံနေပေါ်ညဘက်လေကြောင်းတက်ခိုက်မှုတွေထပ်မံလုပ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ယုံကပြောပါရတယ်။တူရကီနိုင်ငံအရှေ့တောင်ပိုင်းနဲ့ပြည်ဝေနိုင်ငံမြောက်ပိုင်းမှာရှိတဲ့ကာရစ်စတန်အလုသမားပါတီ PKK ပြစ်မှတ်6ခုကိုလေကြောင်းကတက်ခိုက်ခဲ့တာပါ။ PKK ဖွဲ့ဝင်တွေ IS ဖွဲ့နဲ့တခြားစစ်သွေးကြွအဖွဲ့ဝင်တွေလို့တန်တရားရှိသူတွေကိုတူရကီနိုင်ငံမှာစီးနှင်းရှာဖွေမှုတွေအတွင်းလူပေါင်း1,300ကျော်ကိုထိန်းသိမ်းခဲ့ကြောင်းလည်းကြေညာချက်ကဖော်ပြခဲ့တာပါ။နောက်တော့မှာအရေးပေါ်အစည်းအဝေးမကျင်းပမိမှာပဲကာတစ်ဒီမိုကရက်ပါတီကိုထောက်ခံသူခေါင်းဆောင်ဆယ်ဟာတင်ဒီမီထရက်စ်ကတော့စစ်စင်ရေးတွေချက်ချင်းရဆိုင်မှုလည်းတောင်းဆိုခဲ့ပါတယ
်။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်လွှတ်တော်အမတ်တွေဆက်လက်လေ့လာသုံးသပ်နေချိန်မှာအစိုးရအကြီးတန်းတာဝန်ရှိသူတွေအနေနဲ့တော့လွှတ်တော်အမတ်နောက်ထပ်ကိုဒီနေ့အစည်းအဝေးခန်းစားရှင်းပြကြပြီးမေကွန်ထုတ်ခံရဖို့ရှိနေပါတယ်။ဒီပွဲမှာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီ၊ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာ၊စွန့်ရေးဝန်ကြီးအာနက်စ်မွန်နစ်ပူတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီတို့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှောက်မှာရှင်းပြကြရမှာပါ။ဒီအီရန်သဘောတူညီချက်ကြောင့်အခြေလေပိုင်းမှာအမေရိကန်ရဲ့အကျိုးစီးပွားနဲ့စည်ရေးချိန်ခွင်ရှာညှိမှုအပေါ်ဘယ်လိုတက်ရောက်မှုရှိမယ်ဆိုတာကိုအဓိကသူတို့ရှင်းပြကြရမှာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုသုံးသပ်ဖို့လွှတ်တော်မှာရပ်ပေါင်း60အထိအချိန်ရှိပါတယ်။ဒီအချိန်အတွင်းမှာအထက်နဲ့အောက်လွှတ်တော်နှစ်ရလုံးကကော်မတီတွေအနေနဲ့သမ္မတဘရက်အိုဘားမားအစိုးရဖွဲ့တွေကအကြီးတန်းတာဝန်ရှိသူတွေကိုမေးခွန်းထုတ်လာနေကြတာဖြစ်ပါတယ်။အထူးသဖြင့်တော့ဒီလာအစိုးပိုင်းကသဘောတူညီချက်ရအောင်လုပ်ခဲ့တဲ့အဖွဲ့ထဲမှာကိုယ်တိုင်ပါခဲ့ကြတဲ့ဝန်ကြီးကယ်ရီနဲ့ဝန်ကြီးမွန်နစ်တို့ကိုမေးခွန်းတွေမေးကြတာဖြစ်ပါတယ်။သဘောတူညီချက်ကိုအမေရိကန်ကဒီသဘောတူညီချက်ကိုပယ်ချလိုက်မယ်ဆိုလို့ရှိရင်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့အကောင်းဆုံးအခွင့်အရေးဆုံးရှုံးသွားပွဲရှိပြီးအီရန်နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အပေါ်ဘလို့တားဆီးမှုမျိုးမှလုပ်နိုင်မှာဟုတ်တော့မှာမဟုတ်ဘူးလို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကိုဝန်ကြီးကယ်ရီကမနေ့အင်္ဂါနေ့တုန်းကရှင်းပြခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့စိုးနေဖို့စိတ်မဝင်စားတဲ့အကြောင်းပြောဆိုခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲပတ်ထိန်တုံးချီစမ်းသပ်မှုအသစ်တစ်ခုလုပ်ဖို့ရည်ရွယ်နေတဲ့သဘောထားတွေကိုပြောဆိုလိုက်ပါတယ်။အကဲခတ်တွေကတော့မြောက်ကိုရီးယားမှာနိုင်ငံရေးအရာထူးခြားတဲ့နေ့တစ်နေ့ဖြစ်တဲ့အာနာယပါတီ290ပြည့်မဲ့အော်တိုဘာလာထဲမှာတုံးချီစမ်းသပ်မှုတွေလုပ်နိုင်တယ်လို့သတင်းပတ်အတော်ကြာကလေးကခန့်မှန်းထားကြတာပါ။စမ်းသပ်မှုအစီအစဉ်တွေနဲ့ပတ်သက်လို့မင်းမြန်ရမှာတော့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မကြီးကသူ့အနေနဲ့အပြတ်မပြောနိုင်တဲ့အကြောင်းနဲ့နှစ်ပတ်လည်အထိမ်းမဲ့ပွဲတွေကိုတော့တခါတနာချင်းပါမှာဖြစ်တယ်ဆိုပြီးဖြေကျသွားပါတယ်။အမေရိကန်ပြည်တော်စုကဖိအားပေးရတွေစီးရီးယားဟန်တာမှုတွေကိုမြောက်ကိုရီးယားကနျူကလ িয়ার တပ်ဖွဲ့တွေကိုခင်မြအောင်မွန်းမှန်ချက်တွင်ပြီးတုံ့ပြန်သွားမှာဖြစ်တယ်ဆိုတာအရင်ကတည်းကပြောထားပြီးဖြစ်တဲ့အကြောင်းနဲ့နယူးယောက်မြို့မှာရှက်ရှက်ပါပါပြုလုပ်ထားတဲ့သတင်းစာရှင်းလင်းပွဲအတွင်းမြောက်ကိုရီးယားတမ်မတ်ဂျင်အီခန်းကပြောဆိုသွားခဲ့တာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အတိုက်ခံကောင်းဆောင်ဆလော်တင်ကွာတာချောင်တရီပေါ်တည်တံချမှတ်ထားတာကိုဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကဒီနေ့အတည်ပြုလိုက်ပါတယ်။တကယ်တော့1982ခုနှစ်ကပါကစ္စတန်ကနေခွဲထွက်ဖို့ကြိုးစားခဲ့တဲ့လွတ်လပ်ရေးတိုက်ပွဲအတွင်းလူများပြားကိုတတ်ဖြတ်တဲ့စစ်ရာဇဝတ်မှုနဲ့ဆက်ဆက်ပြီးသူ့ကိုထိတန်းချထားတာပါ။ချောင်တရီဟာဘင်္ဂလားဒေ့ရှ်ပါတီမျိုးသားရေးဝါဒီပါတီ BNP ရဲ့ခေါင်းဆောင်တူဖြစ်ပြီးဝန်ကြီးချုပ်ဟောင်းခါလီဒါဇီယာရဲ့လက်ထောက်ဟောင်းတူလည်းဖြစ်ပါတယ်ခင်ဗျာ။
ပုတ်ထူနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်လာမယ့်2015ရွေးကောက်ပွဲမှာလက်ရှိကြီးရည်လေးတမရော်ညိနိုင်ကိုကဲရည်မူဗိုလ်ချုပ်ကြီးလာထေးဝင်းနဲ့ကာကွယ်ရေးဦးစီးချုပ်ရည်ဗိုလ်ချုပ်ကြီးသူရသက်ဆွေတို့ရန်ကုန်တိုင်းဒေသကြီးအတွင်းမှာပြည်ခိုင်ဖြိုးပါတီကိုစားပြုဝင်ရောက်ရှင်ပြိုင်မှုစီရင်သွင်းထားတယ်လို့ပြည်ခိုင်ဖြိုးပါတီကပြောပါရယ်တမရော်ကလက်ရှိတာဝန်ထမ်းဆောင်နေတဲ့6ဦးလောက်ပြည်ခိုင်ဖြိုးပါတီကနေဝင်ပြိုင်မှုရှိတယ်လို့လည်းပြောဆိုထားတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုစီတူကပြောပြထားပါတယ်
။ဒီကနေ့ရန်ကုန်တိုင်းဒေသကြီးပြည်ခိုင်ဖြိုးရုံးမှာပြုလုပ်တဲ့ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်ရုံမှာပါဝင်ရှင်ပြိုင်မဲ့ပြည်ခိုင်ဖြိုးပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်လောင်းအတိမတ်ပြုပေးရလောအခမ်းအနားမှာပြည်ခိုင်ဖြိုးပါတီကခုလိုပြောဆိုလိုက်တာပါ။ပြည်ခိုင်ဖြိုးအနေနဲ့လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမှာရှိတဲ့မဲဆန္ဒနယ်149နေရာအပြည့်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပါတီကိုယ်စားလှယ်ဦးတန်းဝင်းကအခုလိုပြောပါရယ
်ပြည်သူ့လွတ်တော်က45ဦးမြို့နဲ့45မြို့နဲ့45ဦးဝင်ပြိုင်တယ်အမျိုးသားလွတ်တော်က12ဦးဟိုတည်းဝင်ပြိုင်တယ်တိုင်းဒေသကြီးလွတ်တော်ကလူ90ပေါ့ယောက်90ဝင်ရောက်ရှင်ပြိုင်တယ်နောက်တစ်ခါကရင်ရေးရဟုန်ကြီးတကူကရင်တိုင်းဒေသနောက်တစ်ခါဟိုနေရခိုင်တိုင်းတာအလုံးမဟုတ်နေမှာ149ခုတို့ကြောင့်တိုင်းဒေသကြီးမှာဝင်ကြိုင်ပါပေါ့နော်တိုင်းဒေသကြီးကတော့ဟိုတင်တက်ကလာမှာဆိုတော့ပထမမတည်သေးဘူးနော်
ရန်ကုန်တိုင်းပြည်ခိုင်ဖြိုးကထုတ်ပြန်လိုက်တဲ့ပြည်ခိုင်ဖြိုးစီးရင်တွေအရတမတော်ညီနိုင်ကုကဲမှုကြီးရည်လေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးလာထေးဝင်းကမြို့သားလွတ်တော်အတွက်မဲဆန္ဒနယ်အမှတ်9ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့ကာဝေးဦးစည်းချုပ်ရည်တာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးသူရသက်ဆွေကပြည်သူ့လွတ်တော်အတွက်ရန်ကုန်တိုင်းဒေသကြီးကိုကိုကျွန်းမဲဆန္ဒနယ်ကနေပြီးတော့ဝင်ရောက်ရွေးခန့်သွားမှာပါ။ဒါ့အပြင်လက်ရှိအစိုးရဘက်မှဝင်ကြီးအနေနဲ့တာဝန်ယူထားသူ3ဦးဖြစ်တဲ့မွမျိုးရည်ရေလုံငန်းနဲ့ကျေးလက်တာဖွံ့ဖြိုးရေးဝင်ကြီးဌာနဝင်ကြီးဦးအောင်မြင့်ကကြောက်တမ်းမဲဆန္ဒနယ်လက်ရှိစွမ်းအားဝင်ကြီးဌာနဝင်ကြီးဦးခင်မောင်စိုးကလဲကူးမဲဆန္ဒနယ်ကျမိုင်ဝင်ကြီးဌာနဝင်ကြီးဒေါက်တာတောင်းအောင်ကလမ်းမတော်မဲဆန္ဒနယ်တို့ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။စီဝါရေးနဲ့ကုသရေးဝင်ကြီးဌာနဒုတိယဝင်ကြီးဒေါက်တာပွင့်စန်းကမယန်းကုန်းမဲဆန္ဒနယ်နဲ့ရန်ကုန်မြို့တော်ဝင်ဦးလာမြင့်ကရွှေပြည်သာမဲဆန္ဒနယ်တို့မှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့ဝင်ကြီးတွေဝင်ရောက်ရှင်ပြိုင်မဲ့နေရာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းပြည်ခိုင်ဖြိုးကော်မတီဝင်ဦးတန်းဝင်းကအခုလိုဆက်ပြောပါတယ်။
ဒါကြောင့်တမန်ရုံးဝင်ကြီးတွေကသူတို့နေရာမှာသူတို့ဝင်ကြိုင်ပါလေးတွေကြီးပါတယ်ဟုတ်တယ်။တမန်ရုံးဝင်ကြီးကျောင်းပတော်ကဟိုတင်ကုလတော်ကျောင်းပတော်နောက်တကဦးဆုံးပေါင်းဟိုတင်ပေါင်းလာပါလားမသိအရင်နေရာပဲပေါ့လေနာမည်နေရာတော့လွဲလွဲပါမလို့အရင်နေရာပေါ့။တမန်ကြီးနေသားကြတော့ဟိုတင်သူ့တဲ့နေရာခြံထားတဲ့နေရာလေဟိုတင်အခုချိန်ကြီးတော့အကြောင်းမကြားသေးဘူးနော်။သူ့သူ့တဲ့နေရာရှိတယ်
ပြည်ခိုင်ဖြိုးပါတီရဲ့ထုတ်ပြန်ချက်တွေအရလက်ရှိပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌတာဝန်ထမ်းဆောင်နေတဲ့ဦးနန္ဒကျော်စွာကလာမယ့်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အမတ်တနရာစာအတွက်ရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်ကနေပြန်လည်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဒါ့အပြင်လက်ရှိသမရယုံဝင်ကြီးဦးတန်နိုင်သိန်းကကလောမဲဆန္ဒနယ်သမရယုံဝင်ကြီးနောက်တစ်ယောက်ဖြစ်တဲ့ဦးသိန်းညွန့်ကမဟုပင်မဲဆန္ဒနယ်တွေကနေပြီးတော့ပြန်လည်ရှင်ပြိုင်သွားမယ်လို့ပြည်ခိုင်ဖြိုးကဒီကနေ့ထုတ်ပြန်ပါတယ်။နောက်ထပ်သမရယုံဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးဆိုးသိန်းတို့ကိုတော့2010ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့မူလနေရာတွေဖြစ်တဲ့တောင်ငူနဲ့ကျွန်းစုတွေကနေပြီးတော့ပြန်လည်ရှင်ပြိုင်ဖို့ပြည်ခိုင်ဖြိုးပါတီကတိုက်တွန်းထားပါတယ်။ပြည်ခိုင်ဖြိုးပါတီကနေတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေပါဝင်ရှင်ပြိုင်ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းတင်ကန်းကျွန်းမဲဆန္ဒနယ်တစ်က ဦးကျော်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်ကျွန်တော်ကအမြင်ကတော့ဒီမြန်မာနိုင်ငံရဲ့ပို့ချုပ်ရေးနေရာတော်တော်များများမှာတပ်မတော်ကပထမဆုံးလူပဲလူကြီးတွေတောင်းစီသွားတဲ့အနေအထားကိုဒါဖြစ်ဖို့အလားအလာရှိတာပေါ့တကယ်လို့အဲ့ဒီကြိုင်းတာသွားမယ်ဆိုရင်ဒါဘလို့လို့လက်ရှိတဲ့အတူတည်းရပဲဘူးကြီးဦးတက်ဖြစ်မယ်သူတို့ပြည်အစိုးရဘက်ဖြစ်သွားမယ်တဘောရှိတာကိုအဲ့တော့ကျွန်တော်ကဒီကရုပ်ပါတီရဲ့တပ်မတော်သားဘုံချုပ်ကြီးတွေကပဲပြပြီးတော့မှပြည်ထောင်တိုင်းဒီမှာအစိုးရဘက်ကိုနေရာယူသွားမယ်ဆိုရင်ဒီထိုင်တိုင်းပဲဟိုပါဒီဒူဒူရွေးချယ်တင်ရောက်တဲ့ကိုယ်တိုင်လည်းမှန်တော့လည်းပဲဒီတကယ်လူလူကိုကိုစားပြုမဲ့ပုံပုံဖြစ်ဖို့တော့အရေးကြီးတာပေါ့လေ
ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲရှင်ပြိုင်မဲ့စည်းရုံးကိုလာမယ့်ဩဂုတ်လ9ရက်နေ့မှာထုတ်ပြန်ကြေညာသွားမယ်လို့ထုတ်ပြန်ထားပါတယ်။ပြည်ခိုင်ပြိုးပါတီအနေနဲ့ရန်ကုန်တိုင်းဒေသကြီးကနေပြည်သူ့လွတ်တော်အတွက်45ဦး၊အမျိုးသားလွတ်တော်အတွက်12ဦး၊တိုင်းဒေသကြီးလွတ်တော်အတွက်90ဦး၊ကရင်ပြည်နယ်အတွက်1ဦးနဲ့ရခိုင်ပြည်နယ်အတွက်1ဦးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုစီတူပါရှင် VOA ကနေဗုဒ္ဓဟူးနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောသားရှင်များရှင်အသက်ရှင်သူတွေအတွက်သာမကကွယ်လွန်ခဲ့သူတွေအတွက်ပါကိုကြီးဆောင်ရွက်ပေးနေသူဦးကျော်သူကိုအခုနှစ်အတွက်ရာမန်မက်ဆေဆေဆုရှင်အဖြစ်ရွေးချယ်လိုက်ကြောင်းဆုရွေးချယ်ရေးအဖွဲ့ကကြေညာလိုက်ပါတယ်။မြန်မာနိုင်ငံရဲ့6ဦးမြောက်ရာမန်မက်ဆေဆေဆုရှင်ဖြစ်လာတဲ့အကယ်ဒမီဦးကျော်သူကတော့ဒီဆုရွေးချယ်ခံရတဲ့အတွက်သူ့ရဲ့လူမှုကူညီရေးလုပ်ငန်းတွေကိုပိုးပြီးလှုပ်ဆောင်ဖို့တွန်းအားဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်။မတင်ကြီးကဆက်သွယ်မေးမြန်းချပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ရေးကူညီမှုအပါအဝင်လူမှုရေးလုပ်ငန်းတွေနဲ့ကြော်ကြားသူအကယ်ဒမီရုပ်ရှင်မင်းသားကျော်သူကို2015ခုနှစ်အတွက် Raymond Messese ဆုရှင်ဖြစ်ရွေးချယ်လိုက်တဲ့အကြောင်းဖိလစ်ပိုင်အခြေစိုက် Raymond Messese Award Foundation ရဲ့ဘုတ်အဖွဲ့ကကြေညာလိုက်ပါတယ်။အာရှတိုက်ရဲ့ Nobel ဆုလို့တောင်တင်စားခံရတဲ့ Raymond Messese ဆုချီးမြှင့်ခံရတဲ့အတွက်လက်ရှိလူမှုကူညီရေးလုပ်ငန်းတွေမှာပို့ပြီးတော့တွန်းအားဖြစ်စေပါတယ်လို့အကယ်ဒမီရုပ်ရှင်မင်းသားကျော်သူကပြောပါတယ်။
ဒီအဒီအရာကျွန်တော်ရုပ်ရှင်လောကမှာဆိုအကယ်ဒမီစုလို့ပေါ့ဗျာကိုဒီရတကယ်အကယ်ဒမီရတဲ့နောက်ပိုင်းကိုရိုက်တဲ့ကားတိုင်းကိုကအကောင်းဆုံးပြောင်းလုပ်တယ်လို့ဒီလူမျိုးရေးစုကြတော့ဒီအားလဲကိုကပို့ပြီးတော့အများသက်ပို့လုပ်ရမှာဆိုရဲဒီစိတ်ကြမ်းမှုဖြစ်လာတယ်ပြီးတော့ကိုလုပ်ထားတဲ့ပြင်မှတ်တဲ့ဟာတွေကလည်းဒါကိုကျဲဟိုကအင်အားတွေပေါ့အင်အားတွေရဆိုပါတယ်ဒီစုရမယ်ဆိုတော့မတင်တော့ဘူးဒီဒီအားအဲဒီရလေဒီကလေးလာပြီးရမှာသူပြီးလိုက်တဲ့စုဖြစ်တော့အဲကျော်လည်းတန်ဖိုးချရမှာပေါ့
တက်ရှိထင်ရှားရှိနေသူတွေကိုသာမကကွယ်လွန်သူတွေအတွက်ပါနိုင်ရေးကူညီမှုအသင်ထူထောင်ပြီးဖြည့်ဆည်းပေးနေတဲ့ဥကျော်သူရဲ့လူမှုရေးလုပ်ငန်းတွေကိုအသိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့လဲအာရှတိုက်ရဲ့နိုဘယ်လို့တင်စားခေါ်ဝေါ်ကြတဲ့မက်ဆေဆေဆုရေးချယ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်လူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်တာကြောင့်အာဏာပိုင်တို့ရဲ့အနှောက်အယှက်ပေးတာတွေနဲ့ရင်ဆိုင်ခဲ့ရသူတဦးလို့လည်းကြေညာချက်ကဖော်ပြပါတယ်။ဥကျော်သူကတော့အခက်အခဲအတားအဆီးတွေကအခုချိန်ထိလည်းတချို့နေရာတွေမှာရှိနေစေဖြစ်တယ်လို့ပြောပါတယ်။2002ခုနှစ်ရဲ့ Raymond Messese ဆုရှင်ရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးသူဒေါက်တာဆင်တီယာမောင်ကတော့အခုလိုနိုင်ရေးကူညီမှုအသင်းရဲ့အကြီးအကဲဥကျော်သူကိုစုချီးမြှင့်လိုက်တာဟာဆိုရင်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တယ်လို့လူငယ်တို့အတွက်လည်းအတူယူစရာဖြစ်တယ်လို့ပြောပါတယ်။အ
ဲ့ဒီစုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အထူးကျင်းတော့ဒီလိုဒီမိုကရေစီစီထားတဲ့အချိန်မှာဒီလွတ်လပ်တဲ့လူမှုရှိပြီးအဖွဲ့အစည်းတွေရဲ့ပါဝင်မှုအခမ်းအနားကိုမြင့်တင်မှုမှာပေါ့နော်။ဥကျော်သူအနေနဲ့ကစီထောက်ခဲ့တယ်ပေါ့နော်။စီထောက်ခဲ့တဲ့နော်မြန်မာနိုင်ငံမှာရှိတဲ့အဲဒီလိုဒီအများကြီးတွေကဒီကျတဲ့ကျန်ရေးစိတ်ဝင်သွားပြီးတော့ဒီပုံရေးစိတ်ဓာတ်ရှင်တဲ့မှုတွေဟောအနေနဲ့ဆောင်မှုတွေဒါတော့ဒီပူပေါင်းဆောင်ရွက်မှုတွေပေါ့နော်အများကြီးဆောင်ရွက်နေတယ်ပြီးတော့သူတို့ကျတော့လက်ရှိကျွန်တော်တို့ဒီဒီမိုကရေစီကြီးပြင်းကြောင်းလေးဆောင်ရွက်နေတဲ့အချိန်မှနဲ့တော့ဒီကျွန်တော်တို့လက်ရှိအနာရှေ့အောက်မှာပြင်လာတဲ့ကျွန်တော်တို့ပြည်ပြည်လူတွေကျွန်တော်တို့ပြည်သူလူတွေအတွက်တော့ဒါဆက်လက်တဲ့လူတွေချစ်ပြီးဆက်စီးရတဲ့အခမ်းအနားတဲ့ဟိုဟိုဘောနားလေတော့ပေါက်လာပြီးတော့ဖတ်မှုမှုတွေလည်းပို့ပြီးတော့များလာတဲ့ကြောင့်ဒါကျွန်တော်တို့မြန်မာပြည်အတွက်ရောအထူးသဖြင့်တော့ဒီအာရှနိုင်ငံတွေမှာလည်းအရေးကြီးတဲ့ကောင်းချောက်ကောင်းပေါ့ဖြစ်တဲ့ကြောင့်အများကြီးကျွန်တော်တို့နိုင်ငံအတွက်လည်းပုံကြီးကြောက်ပါ
ဖိလစ်ပိုင်နိုင်ငံရဲ့တတိယမြောက်သမ္မတရေမွန်မက်ဆီဆီရဲ့ခေါင်းဆောင်မှုကိုဂုဏ်ပြုတဲ့အနေနဲ့1958ခုနှစ်ကစလို့အာရှဒေသတလွှားကလူမှုအကျိုးစီးပွားကိုထမ်းဆောင်ခဲ့ကြသူတွေတဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးရှေ့ရှုဆောင်ရွက်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးနှစ်စဉ်ချီးမြှင့်လာခဲ့တာဟာဆိုရင်58ကြိမ်မြောက်ရှိခဲ့ပြီဖြစ်ပါတယ်ရေမွန်မက်ဆီဆီစုချီးမြှင့်ခံရသူမြန်မာနိုင်ငံသားလဲ6ဦးထိရှိလာပြီဖြစ်ပြီး1959ခုနှစ်ကတီတီလူးစ်နဲ့ဦးလောယုံလို့ခေါ်တဲ့အက်ဒဝါလောယုံတို့ပထမဆုံးရွေးချယ်ချီးမြှင့်ခံရပြီးနောက်ပိုင်းဒေါက်တာစင်တီယာမောင်ကရင်အရေးဆောင်ရွက်သူကစောဝါလက်ဖိုက်ဆိုင်ရော်နဲ့ဒီနှစ်မှာတော့ဦးကျော်သူတို့ချီးမြှင့်ခံရတာဖြစ်ပါတယ်။စုချီးမြှင့်ပွဲကိုတော့ဖိလစ်ပိုင်နိုင်ငံမှာကျင်းပမှာဖြစ်ပြီးဦးကျော်သူကတော့စက်တမလ၁ရက်နေ့မှာစုကိုလက်ခံရယူဖို့ရှိနေပါတယ်။တရားဝါပြောတဲ့အာရှတိုက်ဖြစ်လာစေဖို့မျှော်လင့်ချက်အဖြစ်ရည်ညွှန်းပြီးချီးမြှင့်တဲ့2015ခုနှစ်မက်ဆီဆီဆုရှင်နေ့ထဲမှာတော့မြန်မာနိုင်ငံကဥကြော်သူအပြင်လာအိုနိုင်ငံကရိုးရာအမွေနှစ်ပိုးတဲ့လုပ်ငန်းကိုထိန်းသိမ်းရင်းအမျိုးသမီးအခွင့်အရေးတွေကိုကာကွယ်ဖို့ကြိုးပမ်းခဲ့သူကိုမလီချက်တဝန်းဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရိုးရာအမှုပညာမပြောက်ပြတ်အောင်ကြိုးပမ်းခဲ့သူလီဂါယာဖာနန်ဒိုအမီလ်ဘန်ဆာနဲ့အိန္ဒိယနိုင်ငံမှာစီးရဲသားတွေအတွေ့ရေရှည်ဖွံ့ဖြိုးရေးကူညီပေးတဲ့အရှုဂူပတာအိန္ဒိယနိုင်ငံကအကျင့်ပြတ်ချဆမှုတွေကိုတိုက်ဖျက်ဖို့ကြိုးပမ်းသူဆမ်ဂျစ်ချာတာဝဒီတို့လည်းပါဝင်ကြပါတယ်ရှင်
။မတန်ကြီးထိုက်စူးစီးတင်ပြသွားရပါရှင်။ခုတော့နိုင်ငံတကာသတင်းတွေဖက်အလက်ပေးပါဦးမယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာသူ့ရဲ့အီသီယိုးပီးယားနိုင်ငံခီးစဉ်အဆုံးသတ်ခါနေ့မှာအမေရိကန်ပြည်ထောင်စုဖွံ့ဖြိုးရေးအကူအညီတွေကနေအကျိုးရှိခဲ့တဲ့သူတွေနဲ့လူချင်းတွေ့ဆုံခဲ့ပါတယ်။အရှေ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့အီသီယိုးပီးယားအနေနဲ့မစ္စတာအိုဘားမားကိုဘယ်လိုကြိုဆိုခဲ့တဲ့အကြောင်းကိုတော့မြို့တော်အဒီအဘဘာကနေ VOA သတင်းထောက်အနီတာပိုဝဲလ်သတင်းပေးပို့ထားတာကိုကိုငင်းချန်ကတင်ပြထားပါတယ်
။သမ္မတဘာရက်အိုဘားမားကြောင့်သူ့ရဲ့ဘဝဘလောက်အပြောင်းအလဲဖြစ်ခဲ့ရတယ်လဲဆိုတာကိုပြုံပြုံကြီးပြန်ပြောပြနေသူက Gifty Jamal Hussein ပါ American ဖွံ့ဖြိုးရေးအကူအညီလုပ်ငန်းတစ်ခုကြောင့်သူ့ပြောင်းမှုတွေအထွက်တိုးပြီးကလေးတွေကိုကျောင်းကိုပို့နိုင်တဲ့အပြင်နွားတကောင်နဲ့အိမ်ကောင်းကောင်းတစ်လုံးမှစောင့်နိုင်ခဲ့တာပါဖွံ့ဖြိုးရေးဟာသမ္မတအိုဘားမားအီသီယိုးပီးယားခီးစဉ်ရဲ့အဓိကရည်ရွယ်ချက်ပါအီသီယိုးပီးယားနိုင်ငံမြို့တော် Addis Ababa ကိုသူရောက်တဲ့ဒုတိယနေ့မှာပဲစင်ကြေပုံးရက်ကွက်မှာတည်ရှိတဲ့အစားအစာထုတ်လုပ်တဲ့ဆက်ယုံကိုတွားရောက်လဲပတ်ခဲ့ပြီးအငတ်ပေးကြုံခဲ့ရတဲ့ဒီနိုင်ငံဟာကံကြမ္မာကိုဘလို့ပြောင်းလဲအောင်ကြိုးစားနေတယ်လဲဆိုတာသွားကြည့်ခဲ့ပါတယ်။ Feed the Future အနာဂတ်ကိုကြွေးမွေးခြင်းဆိုတဲ့အစီအစဉ်ဟာအီသီယိုးပီးယားနိုင်ငံကိုကူညီနေတဲ့အကြောင်းသမ္မတအိုဘားမားကပြောပါတယ်။ American ဟာတမိုင်းတစ်လျှောက်အီသီယိုးပီးယားကိုအများဆုံးကူညီတဲ့အလှရှင်နိုင်ငံဖြစ်ပေမဲ့အခုအစီအစဉ်ရဲ့ရည်ရွယ်ချက်ကညံကိုလွှာသုံးပြီးအလုပ်လုပ်ဖို့ဖြစ်တယ်လို့သမ္မတကပြောပါတယ်။
With just a few smart interventions, a little bit of help.
ကောင်းမွန်တဲ့အကူအညီအနည်းငယ်နဲ့သူတို့ရဲ့အထွတ်နှုန်းတွေအများကြီးတိုးတက်အောင်လုပ်နိုင်ပါတယ်
။ Fafa Company ဟာဒေတာတွေမှာပဲထုတ်လုပ်တဲ့အတွက်စီးပွားရေးအလုပ်ကိုင်တွေဖန်တီးပေးပြီးတော့လိုအပ်တဲ့ထုတ်ကုန်တွေကိုချုပ်ပေးတာပါ
။ Our factory's special mission is producing nutritious food with affordable price.
ကျွန်တော်တို့ဆက်ယူရဲ့အထူးတာဝန်ကတော့အဟာရပြည့်ဝတဲ့အစားအစာတွေကိုဈေးနှုန်းသက်သက်သာနဲ့ပြည်သူအားလုံးအတွက်ထုတ်ပေးတာပါ။ဒါကြောင့်မို့လို့အမေရိကန်ပြည်ထောင်စုကသမ္မတကိုယ်တိုင်လာလေရတဲ့အထိထူးခြားပါတယ်
။ Gift deal လို့လယ်သမားတွေအတွက်စကားလုံးတစ်ခုတည်းပဲပြောစရာရှိပါတယ
်။အမဆက်ကနလို့
ဒါကတော့ကျေးဇူးတင်ပါတယ်ပဲဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းပါရှင်။တော်တာရှင်များရှင်ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့လမ်းမတွေပေါ်မှာကားတွေတစ်ချိန်လုံးတိုးလာနေတာကြောင့်ရင်ကျော်စီမံထိန်းသိမ်းရေးဟာရှုပ်ထွေးပြီးငွေကုန်ကြေးကျများတဲ့ကိစ္စဖြစ်လာနေပါတယ်။အမေရိကန်ပြည်ထောင်စု Maryland ပြည်နယ်ကအဆင့်မြင့်တဲ့ယူပို့ဆောင်ရေးနည်းပညာဌာန CAAT ကကြောင်သားတွေဟာဆက်တိုက်ဆိုသလိုပြောင်းလဲနေတဲ့ရင်ကျော်အခြေအနေတွေနဲ့ပတ်သက်လို့အာဏာပိုင်တွေကရောပုဂ္ဂလိကပိုင်းကိုပါကူညီနိုင်ဖို့အတွက်နည်းပညာတွေကိုတီထွင်ကြံစည်နေကြပါတယ်။ VOA သတင်းထောက် George Booty ရဲ့သတင်းလွှာကိုကျွန်မကပဲတစ်ဆက်တည်းတင်ပြပါမယ်ရှင်။
ရင်ကျော်ပိတ်ဆို့မှုတွေကြောင့်အမေရိကန်ပြည်ထောင်စုမှာတိုက်ရိုက်ဖြစ်စေ၊သွေးဝိုက်ဒေါ်နီအားဖြင့်ဖြစ်စေကုန်ကြငွေကဒေါ်လာ124ဘီလျံရှိနေပြီး2030မှာဒေါ်လာ186ဘီလျံအထိရောက်သွားနိုင်တယ်လို့ online magazine တစ်ခုဖြစ်တဲ့ Forbes ကဖော်ပြပါရယ်။ဒါပေမဲ့လည်းဒါကိုသက်တာအောင်အဆင့်မြင့်သက်ရွေးပို့ဆောင်ရေးနည်းပညာဌာန CATT ကသိပ္ပံပညာရှင်တွေဟာရင်ကျော်စီမံကုတ်ကဲသူတွေ၊အစီအစဉ်ချသူတွေ၊တုံ့ပြန်သတင်းပို့သူတွေ၊စီးပွားရေးလုပ်ငန်းရှင်တွေအတွက်အကူအညီဖြစ်မဲ့နည်းပညာတွေကိုစံတက်တီထွင်နေကြပါရယ်။CATT ဌာနအကြီးအကဲ Michael Peck ကအခုလိုပြောပါရယ်
For every 1 minute
that a lane on the freeway is blocked, the chances of another accident occurring. We believe that
the chances of another accident occurring are very low. That's why we don't want to accept the chances of another accident occurring. That's why we don't want to accept the chances of another accident occurring. That's why we don't want to accept the chances of another accident occurring. That's why we don't want to accept the chances of another accident occurring. That's why we don't want to accept the chances of another accident occurring. That's why we don't want to accept the chances of another accident occurring.
လန်ထိန်တဲ့ကိရိယာတွေကားရီဘောက GPS တွေနောက်ပြီးလူတအူးချင်းစီရဲ့ mobile phone တွေစတဲ့နေရာပေါင်းစုံကတရင်အချက်အလက်တွေကို CATD ကစုဆောင်ပါတယ်သူတို့တီထွင်နေတဲ့စနစ်နဲ့ပတ်သက်လို့ Mr. Peck ကအခုလိုပြောပါတယ်
We're not able to actually track you but we can tell that there's 50 vehicles
တအူးချင်းစီကိုနောက်ရောက်ခံလိုက်တာမျိုးတော့မလုပ်နိုင်ပါဘူးဒါပေမဲ့လမ်းတွေပေါ်မှာတနာရီယိုမိုင် 30 နှုန်းနဲ့ကားအစီးပေါင်း50လောက်သွားနေတာကိုတော့ပြောနိုင်ပါတယ်အချိန်ပြေလောက်ကင်ကြတဲ့
software တီထွင်သူအယောက် 30 နဲ့အယောက် 60 ထက်မနည်းတဲ့အကြောင်းသားတို့ဟာရင်ကြောတွေကိုမနာရန်စောင့်ကြည့်နေပါတယ်ရင်ကြောတွေအဆင်ပြေပြေအနည်းငယ်ကင်းကင်းသွားနိုင်အောင် software တွေ mobile app တွေကိုတီထွင်ကျန်းစာနေကြတာပါသူတို့ထဲကတချို့ကတော့ data အချက်အလက်တွေကို visualization လို့နာမည်ပေးပါတယ် ဒီစနစ်ကလမ်းမော်ကမတော်တဆမှုတွေကိုပထမဆုံးတွေ့ပြီးအကြောင်းကြားပေးတဲ့လူကအခြေအနေကိုပိုပြီးနားလည်သဘောပေါက်လွယ်အောင်လုပ်ပေးနိုင်ပါလိမ့်မယ်။မိသက်သမားတွေ၊ရဲတွေ၊တည်ယူပို့ဆောင်ရင်ဌာန၊အမျိုးသားစစ်ရဲအထောက်အကူပြုတပ်တွေကိုရမကတက်ကရိုတွေနဲ့စီးပွားဖြစ်တည်ယူပို့ဆောင်ရေးကုမ္ပဏီတွေကိုလည်း CATD ဌာနကသူတို့ရဲ့ရှာဖွေတွေ့ရှိမှုတွေကိုဝေမျှပေးပါတယ်။ CATD ဌာနရဲ့ရင်ကြောနဲ့ပတ်သက်တဲ့ website ကိုအသုံးပြုနေတာပါ။
Our tools not only tell you what's going on at the scene, like there's an accident and it's involved in a tractor-trailer truck,
but they tell you who's in the area.
လမ်းအမှတ်အသားတွေကို လိုက်လျောညှိထွေမှုရှိတဲ့ ဆက်ဆက် ဆင်ခြင်နိုင်စွမ်းရှိတဲ့စနစ်ကနေ လမ်းမပေါ်က ယင်းအချင်းချင်းဆက်သွယ်နိုင်တာမျိုးအထိဖြစ်လာအောင် နောက်ဆုံးအဆင့်အဖြစ်ရည်ရွယ်ထားတယ်လို့ CATD ရဲ့ညွှန်ကြားရေးမှူးဘက်ကပြောသွားပါရရှင်
VOA ကနေပို့ထူနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ညနေ9:00ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ကနေနောက်9:00ည9:00ညနေ10:00ညထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 2453 နဲ့ line meter 190 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီကနေ့ညနေခင်းစီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါအစီအစဉ်အဆုံးမတက်ခင်တင်ပြအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်ကတ်တဘုံနေနဲ့ယူရနိုင်ငံကအာအက်စ်သွေးကြွတွေပေါ်စစ်စင်ရေးနဲ့ပတ်သက်လို့တူရကီလွှတ်တော်မှာအထူးအစည်းအဝေးကျင်းပဖို့ပြင်ဆင်နေချိန်မှာပဲကတ်တဘုံတွေပေါ်ညဘက်၄ကြောင်းတက်ခတ်မှုတွေထပ်လုပ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်ရုံးကကြေညာပါတ လာအိုမှာတေဆုံးသွားပြီဆိုတဲ့သတင်းနဲ့ပတ်သက်လို့တာလီဘန်အဖွဲ့နဲ့မကြာခင်ပါကစ္စတန်မှာအာဖဂန်ဆွေးရနယ်ငင်းငယ်ဆွေးနွေးမဲ့တာလီဘန်အဖွဲ့တွေနဲ့နှိစက်သူတွေကပယ်ချခဲ့ကြပါတယ်။ VOA ကဆက်သွယ်မေးမြန်းခဲ့တဲ့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရသူကတော့အဖွဲ့ကောင်းဆောင်ဟာအသက်မသေရှိနေပြီးဒီသတင်းတွေကလည်းအဖွဲ့ကောင်းဆောင်အိုမာကိုဖယ်ရှားဖို့ရည်ရွယ်ထုတ်ပြန်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့တာပါ။မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဒီကနေ့မှပုံတင်စီရင်သွင်းလိုက်ပါတယ်။2012ခုနှစ်လွှတ်တော်ကြပြတ်ရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရခဲ့တဲ့ရန်ကုန်တိုက်ကော်မူးမြို့နယ်မဲဆန္ဒနယ်မြေကနေပြန်လည်ရွေးခံမှုဒီကနေ့ပဲလျှောက်လွှာတင်ခဲ့တာပါ။အနာရပြည်တော်စုချက်ခန့်ဖွံ့ဖြိုးရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ရန်ကုန်တိုက်တွင်းက90လောက်စီရင်ပထမအတုပ်ကိုဒီကနေ့ကျင်းပခဲ့ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေကတော့ပြန်လည်ရွေးခံမယ်စီမှာမပါဝင်ပေမဲ့ကြီးရည်တွေတက်မလို့ညှိနှိုင်းကွက်ွဲမှုပူချိုကြီးလာထေးဝင်ရေတက်ကော်ဝေးဦးစီးချုပ်ပူချိုကြီးသူရသက်ဆွေပါဝင်အစင်းမြင့်စစ်စီအားရှိတချို့ပါဝင်ပါတယ်။အိန္ဒိယနိုင်ငံကိုအလဲပတ်ရောက်နေတဲ့မြန်မာတက်မလို့ကော်ဝေးဦးစီးချုပ်ပူချိုမှုကြီးမင်းအောင်လှိုင်ဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်တာမူဒီနဲ့တွေ့ဆုံပြီးနိုင်ငံခြားလူညွန်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်းမှုကကိုကောင်းထက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ line to meter 71.25 ရို့ကနေအတန်လွှင့်ပေးခဲ့တာပါ။ဒီကနေ့ည 9:00 အစီအစဉ်ကြိုင်လည်းနားဆင်ကြပါအောင်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.